တမနာဦးသိန်းစင်ရဲ့လက်ထက်မှာလူငင်းချမ်းသာခွင့်22ကြိမ်ပြီးခဲ့ပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား2900ဦးပါဝင်ပါတယ်။နောက်ဆုံးအကြိမ်ကတော့ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းက83ဦးထပ်ပြီးလွတ်ပေးခဲ့တာပါ။ဒါဆိုရင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားကုန်တလောက်ရှိနေပြီမို့သမရဦးသိန်းစင်ရဲ့ရေဒီယိုမိန်ကွန်းမှာဂရုပေးခဲ့တယ်လို့အခုနှစ်အကုန်မှာနိုင်ငံရေးအကျဉ်းသားလုံးဝမရှိစေရဘူးဆိုတာဖြစ်နိုင်ပါတယ်။ဒါပေမဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးနေတာနဲ့ပတ်သက်ပြီးတမင်မွေးရင်ကြားစားရင်းဆိုလိုဖြစ်တယ်လို့ဝေဖန်သူတချို့ရှိပါတယ်။လွတ်ပေးတာတော့ဟုတ်ပါတယ်။ပြန်ပြီးဖမ်းနေတာလည်းကြည့်ပါဦးလို့ပြောနေကြတာပါ။ ABB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့စာရင်းအရာကတော့လက်ရှိအကျဉ်းထောင်တွေထဲမှာကြန့်ရှိနေတဲ့နိုင်ငံရေးအကျဉ်းသား120လောက်ရှိပြီးအမှုရင်ဆိုင်နေရသူကတော့100လောက်ရှိတယ်လို့ဆိုပါတယ်။ ABB အဖွဲ့ကတွဲဖက်အတွင်းမူကိုဗိုကြီးကအခုနှစ်ကုန်မှာထောင်ထဲမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိစေရဆိုတဲ့ဥသိမ်းစင်ရဲ့ဂရီစကားနဲ့ပတ်သက်ပြီးအခုလိုပြောပါဗျ။ဖြစ်နိုင
်ရေအထော်နည်းတယ်လို့ကျွန်တော်တို့ခံမှန်းလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့အခုပဲဒီတော်ဘောကြာလို့ဖန်တာတော့ကိုထင်ကျော်တို့ကိုဖမ်းပြီးထောင်ထဲထည့်တာတော့ဒါရီယာလည်းရှိနေသေးတယ်လေဆိုတော့ကကြတော့အဖမ်းစည်းကလည်းဆက်ရှိနေသေးတဲ့ကကြတော့ zero level ဖြစ်မှုကတော့တော်တော်ခက်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်အခုလိုနိုင်ငံရေးနဲ့ပတ်သက်သူတွေအဖမ်းခံရတာပြီးတော့အမှုရင်ဆိုင်ရတာတွေကတော့ပုံစံအမျိုးမျိုးဖြစ်နေပါတယ်အခုလက်တလောအမှုရင်ဆိုင်နေရတဲ့ကချင်ပြည်နယ်က NDF ပါတီအမတ်လောင်းဒေါ်ပေါကြာဆိုရင် license မရှိပဲစေကုသတဲ့အမှုအပါဝင်နိုင်ငံရေးနဲ့မပတ်သက်တဲ့အမှုတွေနဲ့အရေးယူခံနေရတာပါ။ကုံစင်းလုံးကြဆင်းရင်လှုပ်ရှားသူကိုထင်ကျော်ကိုတော့နိုင်ငံတော်အကြီးညိုပြည့်အောင်လုပ်တဲ့အမှု55ခါခွေးနဲ့ဖမ်းခဲ့တာပါ။အလားတူပဲနိုင်ငံရေးလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကဖျက်သိမ်းပေးဖို့တောင်းဆိုနေတဲ့ပုံမှန်18ခွင့်ပြုချက်မရဘဲဆန္ဒပြတဲ့အမှုအတွေ့အရေးယူခံရသူတွေလည်းအများပြားရှိနေပါတယ်။စုစုပေါင်း200ခန့်ရှိတယ်လို့ဥပဒေကျွမ်းကျင်သူတွေကပြောပါတယ်။2012ခုနှစ်အတွင်းတရားဝင်ခွင့်ပြုချက်ရယူပြီးတော့ဆန္ဒဖော်ထုတ်ခဲ့တာစုစုပေါင်း100ကြိမ်ရှိခဲ့ပြီးခွင့်ပြုချက်မရဘဲဆန္ဒဖော်ထုတ်ခဲ့သူတွေကတော့95ကြိမ်ရှိခဲ့ပါတယ်။အဲ့ဒါလို့ခွင့်ပြုချက်မရဘဲဆန္ဒဖော်ထုတ်မှု95ကြိမ်လုံးမှာပါဝင်သူအားလုံးအရေးယူခံရတာမဟုတ်ဘူးလို့လည်းလေ့လာသူတွေကပြောပါတယ်။အရေးယူခြင်းတဲ့သူကိုယူပြီးမယူခြင်းသူကိုတော့မသိကျင်အောင်ဆောင်နေတာမျိုးလည်းရှိတယ်လို့ဆိုပါတယ်။တခါအေးယူပြီးကိုတိုင်ခံဝန်ချက်နဲ့ပြန်လှုပ်ပေးတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့လဘရောင်းတောင်ကဲတင်ရေးကော်မတီအတွင်မူဥမြင့်အောင်ကိုတော့မုံရွာမြို့မှာပုံမှန်18နဲ့ချက်ချင်းရုံးတင်ပြီးခုခံခြေပါခွင့်လုံးဝမပေးဘဲအလုတ်ချမ်းနဲ့ထောင်တန်းတစ်နှစ်ချလိုက်ပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားတွေများလာဖို့ပုံမှန်18ကအထောက်အကူပေးနေတယ်လို့ဝေဖန်သူတွေကပြောပါတယ်။နောက်တစ်ချက်ကတော့နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်နဲ့ပြန်လွတ်တဲ့ပုံမှ401ဖြစ်ပါတယ်။အဲ့ဒီဥပဒေမှာအပိုက်ခွဲ6ခုပါရှိပြီးလူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေဟာပြစ်မှုတစ်ခုခုကိုကျူးလွန်မိရင်ချက်ချင်းပြန်ဖမ်းလို့ရတာဖြစ်ပါတယ်။ပုံမှ401ရပြန်ပြီးအဖမ်းခံရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ရဲ့ရှေ့နေဥရောပဆန်းအောင်ကအခုလိုပြောပါတယ်။ငယ
်ငယ်ကြီးအကျဉ်းသားဟောင်းနေတွေမကဘူးပေါ့နော်။ကျန်နေပြီးမှုပုံကဒီအတိုင်းနဲ့အရင်ရောပြတာရှိတယ်လေအဲ့ဒီကဦးရခုလို့တော့မှာအဲ့တော့တူတူတည်းရဲ့အရေးကိစ္စမျိုးတော့ပဲနေလူပေါင်း300ကျောင်းနဲ့ကြီးတဲ့လူကြီးရဲ့အရေးကိစ္စဖြစ်သွားဘူးဒီကြီးများမပြတ်လို့တန်ငယ်ဆောင်ရရင်ရောဒီမှာအဲ့ဒီမတိုင်လို့တန်ငယ်ဆောင်ရရင်ရောဒီအတိုင်းဆိုပြီးတော့ပြန်ခံရမှာလား
လူကူးမြင်းကြားကမပြတ်မိတဲ့တာမန်ပြစ်မှုမျိုးအတွက်ဒဏ်ငွေအရိုက်ခံရရင်တော့အရင်ကရှိပြီးသားအပြစ်တံကိုပြန်ပြီးကြခံဖို့ရှိတယ်လို့ပြောသွားတာပါဘူကြီးဟောင်းနေမျိုးစဉ်ဆိုရင်အသရေဖြတ်မှုနဲ့ဒဏ်အရိုက်ခံပြီးဒဏ်ငွေဆောင်ပြီးလို့တရားရုံးကလွှတ်ပေးလိုက်ပေမဲ့ပြည်ထရေးဝန်ကြီးအမိန့်နဲ့ပုံမှန်401အရပြန်အဖမ်းခံခဲ့ရတာပါဦးနေမျိုးစဉ်အနေနဲ့နောက်တစ်ကြိမ်ပြန်လွတ်လာတာကလည်းပုံမှန်401အပိုက်ခွဲ1အရလွတ်လာတာဖြစ်ပါတယ်ဦးနေမျိုးစဉ်ပြောပြတာကတော့
ပုံမှန်401 3ရဆိုပြီးတော့ကျွန်တော်ကိုပြည်ထောင်စုကြီးကပြန်ဖမ်းလိုက်တဲ့ကိစ္စမှာတပတ်ကြာမှာသမ္မတရုံးရဲ့အမိန့်နဲ့ပုံမှန်401 1ရစီကံတတ်မှတ်ချက်မရှိပဲလူချင်းချမ်းသာခွင့်အပြီးတိုင်ပြုလိုက်ပြီဆိုကျွန်တော်စားတယ်ကျွန်တော်ဝရမ်းမှာပါတယ်ဗျဒါကျွန်တော်နောက်ဆုံးလွတ်လာတဲ့ဟာပေါ့
ဒါပေမဲ့ဇူလိုင်လ29ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ ပြည်သူ့လွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်တဦးရဲ့မေးမြန်းချက်နဲ့ပတ်သက်ပြီးပြည်ထရေးဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်စံမြင့်ကပုံမှန်401အပိုက်ခွဲ1အရလူငိမ့်ချမ်းသာခွင့်ရသူတွေဟာအပြစ်ဒဏ်တစ်ခုခုကိုချိုးပေါက်တယ်ဆိုရင်ကြံခဲ့တဲ့အပြစ်ဒဏ်ကိုဆက်လက်ခံရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး AABB တွဲဖက်အတွင်မူကိုဘိုကြီးပြောတာကတော့
ကျွန်တော်မြန်မာကသမရနဲ့ပြည်ရေးဝင်ကြီးနဲ့သမဟိုကြားထဲမှာပေါ်ဟမှုတွေရှိတယ်လို့ကျွန်တော်မြင်တယ်သမရရဲ့ကြေညာတွေကအောက်ချင်ကိုမတက်ရောက်ဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဒါကတော့ကျွန်တော်တို့တန်းတူချက်ဆက်ကောင်းပါတယ
်ဌာနဆိုင်ရာချင်းပူးပေါင်းမှုအားနည်းနေတာတွေ့ရတယ်လို့ဆိုပါတယ်အခုလိုပြည်ရေးဝင်ကြီးရဲ့လွှတ်တော်မှာဖြေကြားချက်ဟာနိုင်ငံရေးအကျဉ်းသားတွေအဖို့အရေးမဲကြီးတစ်ခုထိုးနေတယ်လို့ဖြစ်ပါတယ်လက်ရှိအနေနဲ့ကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတို့ကိုဖမ်းညင်နေဆိုရင်ပုံမှန်401အပိုက်ခွဲအရကျွေးချံပြစ်မှုနဲ့ပြန်ဖမ်းတာမျိုးအပြင်ပုံမှန်78လို့ခွင့်ပြုချက်မရဘဲဆန္ဒဖော်ထုတ်တာနိုင်ငံတော်ကိုအကြီးညိုပြစ်အောင်လုပ်တယ်ဆိုပြီးပုံမှန် 55 တက်လိုက်တာပြီးတော့ပုံနှိပ်ဥပဒေ electronic ဥပဒေမတရားသိမ်းဥပဒေစတဲ့ဥပဒေတွေကအသင့်ရှိနေပြီးဒီဥပဒေတွေကပြုပြင်သင့်တာတွေကိုမပြုပြင်ခဲ့ရင်တော့နိုင်ငံရေးအကျဉ်းသားတွေဆက်လက်ပြီးတိုးပွားနေမှာဖြစ်တယ်လို့ဝေဖန်နေကြပါတယ်ခင်ဗျာ။